Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE အမေရိကန်အသံရ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့ဗုဒ္ဓဟူးနေ့မနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုနန်းလောင်နဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်သတင်းသမားနေတဲ့သတင်းလောကခွင့်တွေအပေါ်ဆက်လက်ပြနေနေတဲ့မြန်မာစစ်ကောင်စီကိုကုလသမဂ္ဂအနေနဲ့ပြင်းပြင်းထန်ထန်အရေးယူမှုတွေလုပ်ဖို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်အာဖဂန်မှာအမျိုးသမီးနဲ့မိန်းကလေးတွေကိုအပြည့်အဝပါဝင်ခွင့်ပေးဖို့လုံခြုံရေးကောင်စီကတိုက်တွန်းတောင်းဆိုပါတယ်ဂျပန်မှာတရုတ်ခီးသွားတဲ့အပေါ်ကိုဗစ်တင်းကျပ်မှုတွေပြုလုပ်လိုက်ပါတယ်တရုတ် TikTok ကိုအမေရိကန်လွှတ်တော်အမတ်တွေအသုံးပြုခွင့်ပိတ်ပင်လိုက်ပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့2022ခုနှစ်အတွင်းကမ္ဘာတစ်လွှာသတင်းလွတ်လပ်ခွင့်ဆိုင်ရာသုံးသပ်ချက်ကိုအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ်
Unfortunately we observed the sharpest increase in journalists who are being
attacked in Madinja Pibame shi 2022ခုနှစ်အတွင်းကမ္ဘာတစ်လွှာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်တဲ့ထင်ရှားတဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားတာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့ American မြို့ကြီးတွေမှာအဓိကရင်ဆိုင်နေကြရတဲ့အိုးအိမ်မဲ့ပြဿနာ Social Media ပေါ်ကလူကြီးများသတင်းတို့အပတ်စဉ်ခဏနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုနားဆင်ကြရမှာလည်းဖြစ်ပါအခုရန်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မွချွန်နဲ့နန်းလောင်တို့ပြောပြပေးကြပါအောင်ရှင
်ယူကရိန်းအနေနဲ့စီးရေးလှုပ်ရှားမှုတွေကိုရပ်တန့်ဖို့နဲ့နောက်ထပ်စီးရေးဆိုင်ရာချင်းချောက်မှုတွေကိုမလုပ်ဖို့ရုရှားနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောဆိုလိုက်ပြီးယူကရိန်းနဲ့အနောက်နိုင်ငံတွေကစစ်ပွဲကိုပိုဆိုးအောင်လုပ်နေတယ်လို့ဆွဆွဲပြောဆိုလိုက်ပါတယ်ယူကရိန်းအနေနဲ့ရုရှားအပေါ်စီးရေးအရာချင်းချောက်မှုတွေအားလုံးဖယ်ရှားရပါမယ်ဒီလိုမှမဟုတ်ရင်ရုရှားစစ်တပ်ကသာပြဿနာကိုဖြေရှင်းလိမ့်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဘရော့ကပြောဆိုခဲ့တာပါယူကရိန်းကရုရှားရဲ့လုံခြုံရေးကိုချင်းချောက်နေတယ်လို့နေတိုးစင်မာမိတ်တွေကိုရုရှားရဲ့တကားဝကိုရောက်အောင်ခေါ်ဆောင်လာတဲ့အတွက်ရုရှားကယူကရိန်းကို February 24ရက်နေ့ကကျူးကျော်တိုက်ခိုက်ခဲ့ရတာဖြစ်တဲ့ဆိုတဲ့အချက်ကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဘရော့ကအင်္ဂါနေ့မှာထပ်မံအတည်ပြုပြောဆိုလိုက်တာပါအနောက်နိုင်ငံတွေကရုရှားနိုင်ငံအားနဲ့ရုပ်ရော့သွားအောင်ယူကရိန်းစစ်ပွဲကိုကူညီထောက်ပံ့ပေးနေတယ်လို့လည်းဆွဆဲပြောဆိုပါရတယ်။ဒါအပြင်ယူကရိန်းစစ်ပွဲဘယ်လောက်ထိကြာရှည်မယ်မရှိဘူးဆိုတာဟာယူကရိန်းနဲ့အမေရိကန်အပေါ်မှာမူတည်နေတယ်လို့လည်းရုရှားနိုင်ငံကြားရေးဝန်ကြီးကရုရှားအစိုးရသတင်းဌာနကိုပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတရဲ့အကြံဖေးမီခိုင်လိုပိုတီလီယက်ကတော့ရုရှားအနေနဲ့အမှန်တိုင်းရင်ဆိုင်ဖို့လိုတယ်ဆိုပြောဆိုလိုက်ပြီးစီရေးအရာအပြည့်အဝပြင်ဆင်တာပဲဖြစ်ဖြစ်ကြောက်လန့်တကြလက်နဲ့ခင်းရနေရှာဖွေတာပဲဖြစ်ဖြစ်အီရန်နဲ့လျှို့ဝှက်စာချုပ်ချုပ်တာပဲဖြစ်ဖြစ်လေဗရော့ကချင်းချောက်ပြောဆိုတာပဲဖြစ်ဖြစ်ဘယ်တစ်ခုကမှအထောက်အကူဖြစ်မှာမဟုတ်ပါဘူးရုရှားကိုသိမ်းပိုက်ထားတဲ့နယ်ရီတွေကနေရုရှားကိုသိမ်းပိုက်ထားတဲ့နယ်ရီတွေကနေအကုန်မောင်းထုတ်မှာဖြစ်ပြီးရုရှားကိုစီးရဲလှုပ်ဆောင်မှုတွေရပ်တန့်အောင်လှုပ်ဆောင်မှာဖြစ်ပါတယ်အဆုံးမှာဘာတွေဖြစ်မလဲဆိုတာကိုစောင့်ကြည့်ပါလို့သူကပြောဆိုခဲ့ပါတယ်
ရုရှားရဲ့ရေနံနဲ့ရေနံထွက်ပစ္စည်းတွေကိုဈေးကွက်ပေါက်ဈေးထက်ရှော့ချတတ်မှတ်လိုက်တဲ့အနောက်နိုင်ငံတွေရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာတောင်းပန်ဆောင်ရွက်လိုက်ပါတယ်။အဲ့ဒီလိုပေါက်ဈေးထက်ရှော့ချတတ်မှတ်ဖို့သဘောတူချက်မှာပါဝင်တဲ့နိုင်ငံတွေကိုဖေဖော်ဝါရီလ၁ရက်နေ့ကစပြီးတော့၅လကြာရေနံတင်ပို့မှုတားမြစ်တဲ့အမိန့်တရားကိုသမ္မတပူတင်ကလက်မှတ်ရေးထိုးလိုက်တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုအရေးယူတန်းခတ်တဲ့အနေနဲ့ရုရှားထုတ်ရေနံနဲ့ရေနံထွက်ပစ္စည်းတွေကိုပေါက်ဈေးထက်ရှော့ချပြီးတော့ဒီဇင်ဘာ9ရက်နေ့ကစပြီးရေနံစိမ်းတစ်စီးကိုဒေါ်လာ60နဲ့ဝယ်ယူဖို့ဆက်မှုအင်အားကြီး9နိုင်ငံ G7 ဥရောပသမဂ္ဂ EU ဩစတြေးလျတို့ကဒီလအစောပိုင်းမှာသဘောတူညီခဲ့တာပါရုရှားအစိုးရကအခုထုတ်ပြန်လိုက်တဲ့အမိန့်က2023ဖေဖော်ဝါရီလ၁ရက်နေ့ကနေ2023ဇူလိုင်၁ရက်နေ့ထိအကျုံးဝင်မယ်လို့ရုရှားအစိုးရကပြောပါတယ်ရေနံစိမ်းတင်ပို့မှုကိုဖေဖော်ဝါရီလ၁ရက်နေ့ကစတင်တားမြစ်လိုက်တာဖြစ်ပေမဲ့ရှင်နန်ထုတ်ကွန်ပစ္စည်းတင်ပို့မှုကိုတော့ဘယ်တော့တားပြစ်မလဲဆိုတာကိုတော့ရုရှားအစိုးရကမဆုံးဖြတ်သေးပါဘူး။ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းဖြစ်နိုင်တယ်လို့လည်း Writers သတင်းတရက်မှာရေးပါတယ်။တချို့အထူးဖြတ်တွေမှာတော့သမ္မတပူတင်အနေနဲ့တတ်မှတ်ချက်တွေကိုပြောင်းပြစ်နိုင်တဲ့အာဏာကိုလည်းဒီအမိန့်မှာထည့်သွင်းထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုတက်ကတော်တက်ခွင့်ပိတ်ပင်တာနဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကွန်ခွင့်ပိတ်ပင်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်ရှုံချလိုက်ပြီးအ အမျိုးသမီးနဲ့မိန်းကလေးတွေကိုတန်းတူညီမျှတဲ့အတိတ်ပဲရှိတဲ့ပါဝင်လှုပ်ဆောင်ခွင့်အပြည့်အဝပေးဖို့အင်ကာနဲ့မှာတိုက်တွန်းလိုက်ပါတယ်။အာဖဂန်မှာအမျိုးသမီးနဲ့မိန်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပေးပင်တာတက္ကသိုလ်တက်ခွင့်ပေးပင်တာတွေဟာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာမှုတစတဲ့တစရုပ်လျော့လာနေတယ်ဆိုတာကိုဖော်ပြတာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကသဘောတူထုတ်ပြန်ထားတဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။အမျိုးသမီးတွေကိုတက္ကသိုလ်တက်ခွင့်ပေးပင်တာကိုပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှာအာဖဂန်ကိစ္စတွေးဆွေးနွေးတဲ့နေ့မှာပဲညင်ညာခဲ့တာဖြစ်ပြီးမိန်းကလေးတွေကိုအထက်တန်းတက်ခွင့်ပေးပင်တာကိုတော့ပြီးခဲ့တဲ့မတ်လတည်းတုန်းကကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့လူသားချင်းစာနာမှုလုပ်ငန်းတွေမှာအမျိုးသမီးတွေကိုအလုပ်လုပ်ကံခွင့်ပေးပင်လိုက်တာဟာကုလသမဂ္ဂအပါအဝင်အာဖဂန်မှာလုပ်ကံနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုထိခိုက်စေတယ်လို့ပြောဆိုပါတယ်။ဒီပေးပင်တားမြစ်မှုတွေဟာတာလီဘန်တွေဘက်ကအာဖဂန်ပြည်သူတွေကိုပေးထားတဲ့ဂရုတွေအပြင်နိုင်ငံတကာကမျှော်လင့်ထားတာတွေနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုထားပါတယ်။
တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်တရုတ်ကဝင်ရောက်လာသူတွေအတွက်စစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်တုံမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအင်္ဂါနေ့မှာကြေညာလိုက်ပါတယ်
။そうこうした状況を踏まえ中国からの入国者
အခြေအနေအရတရုတ်နိုင်ငံကခီးသွားတွေကိုအရေးပေါ်ဆောင်ရွက်ချက်တွေရယူတက်မှတ်လိုက်ရတာပါ။ဒီဆောင်ရွက်ချက်တွေကိုလည်းအမြန်ဆုံးအကောင့်ထဲပို့သွားမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်မနေ့12နာရီမှာစတင်အကြုံးဝင်မှာဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကဒီဇင်ဘာ29ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဂျပန်နိုင်ငံကိုခုနှစ်တာကာလအတွင်းရောက်ရှိလာသူအလုံးအပါအဝင်တရုတ်ပြည်မှကြီးကဝင်ရောက်လာသူအလုံးမဖြစ်မနေ COVID-19 ပိုးစစ်ဆေးခရရမယ်လို့ဝန်ကြီးချုပ်ကီရှိတာကပြောပါတယ်။ပိုးစစ်ဆေးတွေ့ရှိသူတွေအနေနဲ့အစိုးရကတတ်မှတ်ထားတဲ့နေရာတွေမှာ9ရက်ကြာတိချခွဲနေထိုင်ကြမယ်လို့လည်းပြောပါရယ်။ဒါအပြင်ဂျပန်နဲ့တရုတ်နိုင်ငံကြားပြည်ဆွဲနေတဲ့လေရင်ခီးစင်တွေကိုရှော့ချထားကြောင်းလဲဝန်ကြီးကီရှိတာကအသိပေးပြောကြားတော့ပါရယ်။ဂျပန်နိုင်ငံတွင်ကိုဗစ်ကူးစက်မှုမြင့်မားမလာအောင်ကာကွယ်တဲ့အနေနဲ့အခုလိုဆောင်ရွက်ရတာဖြစ်ပြီးခီးသွွာလာမှုကိုကန့်သတ်လိုက်တာမဟုတ်ဘူးလို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုပါရယ်။ကိုဗစ်ကာကွယ်ဆေး၃လုံးထိုးထားပြည်သူတွေကတော့ဂျပန်နိုင်ငံမှာ COVID-19 ပိုးစစ်ဆေးခံမှုမလိုအပ်ပါဘူး။
VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ဖြန်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာသတင်းပတ်တစ်ပတ်အတွင်းဥဟန်တာငိမ့်အပေါ်အဝင်သတင်းသမား၄ဦးကိုထောင်ဒဏ်တွေချမှတ်ခဲ့ပြီးသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်မြန်မာစစ်ကောင်စီကဆက်လက်အကြမ်းဖက်ဖိနှိပ်နေတဲ့အတွက်ကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီတွေအပေါ်ပုံမထိရောက်ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့နေစည်းမချသတင်းသမားများအဖွဲ့ RSF ကအင်္ဂါနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကသတင်းသမားတွေကိုအတုံးပတ်ဆက်လက်ဖမ်းဆီးထောင်ချနေတဲ့လောက်ရတွေဟာအလွန်ကိုဆက်ဆုပ်ဖွယ်ရာဖြစ်တယ်လို့ RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအကြီးအကဲ Daniel Bestek ကပြောဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကဥဟန်တာငိမ့်ကို electronic ပုံမှန်33ကာကြီးနဲ့နောက်ထပ်ထောင်ဒဏ်5နှစ်ချမှတ်ခဲ့တဲ့အတွက်စုစုပေါင်းထောင်ဒဏ်9နှစ်ရှိသွားပြီဖြစ်ပါတယ်။ဥဟန်တာငိမ့်ကိုလွန်ခဲ့တဲ့မတ်လတည်းတုန်းက9ခါကွင်းနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။ဥဟန်တာငိမ့်ဟာ RSF ရဲ့2022ခုနှစ်သတင်းလွတ်လပ်ခွင့်စုအတွက်အမည်စရင်းတင်သွင်းခံရသူဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကကမ်ဘောဇာ Time သတင်းစာရဲ့ Editor ဦးကျော်စရာကိုဘကိုးတိုင်းအနောက်ခြမ်းဂျိုးပင်ကောက်မြို့မှာဖမ်းဆီးခဲ့ပါတယ်။ကမ်ဘောဇာ Time သတင်းဌာနကိုစစ်တပ်ကအာဏာသိမ်းပြီးပြည်ချင်းပိတ်ပစ်ခဲ့တယ်လို့သတင်းဌာနအဖွဲ့ဝင်5ဦးကိုလည်းထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။သတင်းသမားမမှုယရနာခင်မိုးမိုးထွန်းနဲ့ကိုကောင်းဆက်လင်းတို့ကိုလည်းဒီဇင်ဘာလ21ရက်နေ့ကအလုတ်ကျမ်းနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်သတင်းသမား63ဦးကိုဖမ်းဆီးထားပြီးတိုင်းပြည်လူဦးရေအချို့နဲ့ကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားအများဆုံးဖမ်းဆီးထောင်ချထားတဲ့နိုင်ငံဖြစ်တယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အီရန်နိုင်ငံတော်ရပ်ပေါင်း100ကျော်လာပြီဖြစ်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းအဖမ်းခံရသူတွေထဲမှာတေတံပြစ်ဒဏ်ချမှတ်ခံရနိုင်သူအနည်းဆုံး100ရှိတယ်လို့အော့စလိုအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ IHR ကအင်္ဂါနေ့မှာပြောပါတယ်။အမျိုးသမီးတွေလိုက်နာရမယ့်ခေါင်းဆောင်ဘဝအသေးချမချုံလို့ဆိုပြီးတော့အီရန်ဘာသာရေးရဲတွေရဲ့အဖမ်းဆီးခံရတဲ့အသက်22နှစ်အရွယ်မာရှာအမနီအဖမ်းခံရစဉ်တည်ဆုံခရာကိုမကျေနပ်ရကစက်တင်ဘာ16ရက်ကစပြီးတော့အီရန်နိုင်ငံတော်လူ့ဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။ဒီလအစောပိုင်းမှာတော့ဆန္ဒပြပွဲနဲ့ဆက်ဆက်နေတဲ့လူငယ်တစ်ယောက်ကို အီရန်အာဏာပိုင်တွေကချိုးပေးကွပ်မြစ်ခဲ့ပါတယ်။ဂျာဟာဆနာပြတ်တွေကိုအရှိန်မြင့်နှိမ်နှင်းလာတဲ့အာဏာပိုင်တွေကလူတွေကြောက်စိတ်ဝင်သွားအောင်ရွယ်ရင်းဖြစ်တယ်လို့တက်ကြွလှောက်ရှားသူတွေကပြောပါတယ်။ IHR ကထုတ်ပြန်လိုက်တဲ့တေသန်ချခံရနိုင်ခြေရှိတဲ့လူတရားထဲမှာအမျိုးသမီး9ဦးပါဝင်ပြီးတော့တေသန်အမိန့်ချခံရသူအနည်းဆုံး7ဦးပါဝင်ပါတယ်။အဖမ်းခံရသူအတော်များများကရှေ့နေတယ်နဲ့တွေ့ခွင့်မရကြဘူးလို့လည်းအစိုးရခန်းစားမှဖော်ပြပါတယ်။လန်ဒန်အခြေစိုက်နိုင်ငံတကာလုံခြုံရေးချမ်းသာခွင့်အဖွဲ့ AI ရဲ့အဆိုအရ2023ခုနှစ်အတွင်းအီရန်နိုင်ငံမှာတေသန်ပေးခဲ့သူ314ဦးထိရှိပြီးတော့တရုတ်နိုင်ငံပြည်ရင်ကမ္ဘာမှာတေသန်အများဆုံးပေးတဲ့ဒုတိယမြောက်နိုင်ငံလည်းဖြစ်ပါတယ
်။ပြီးခဲ့တဲ့သတင်းပတ်အကုန်ပိုင်းကအမေရိကန်အနောက်ဘက်တန်းဝါရှင်တန်ပြည်နယ်အတွင်းလျှက်စစ်တပ်ဖြန့်ဖြူးတဲ့နေရာ၄ခုကိုတိုက်ခိုက်ခံခဲ့ရတဲ့အတွက်လက်ရအဆုံးရောက်နေတဲ့တိုင်းပြည်အနှံ့တိုက်ခိုက်မှုဖြစ်နိုင်ပြီးအများပြည်သူအတွင်းပဋိပက္ခဖြစ်လာမှာကိုစိုးရိမ်မှုတွေတိုးလာနေတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။အခုလိုအများပြည်သူဆိုင်ရာနေရာဌာနတွေကိုနောက်ဆက်တိုက်ခိုက်တာရဲ့နောက်ွယ်မှာဘသူဘဝပါဝင်လှုပ်ဆောင်နေဆိုတာကိုအင်္ဂါနေ့အထိဒေသဆိုင်ရာတာဝန်ရှိသူတွေရဲ့ထုတ်ပေါ်တင်ပြချက်မျိုးဖန်ဆီတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့ကစီယာဒက်တောင်ပိုင်းစိတ်ကမ်းမျိုးဖြစ်တဲ့တာကိုမာဘာလူပေါင်း 14,000 လောက်အသုံးပြုနေတဲ့လျှက်စစ်ဓာအပိဌာနကိုတိုက်ခိုက်ခဲ့တဲ့အတွက်လျှက်စစ်မီးတွေပြတ်တောက်သွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ PS ခရိုင်ရဲဌာနဟာဒီဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းနေစစ်ဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ဖန်စီအေးအေးယူတာမျိုးမရှိသေးသလိုတိုက်ခိုက်မှုတွေဟာအစီအစဉ်တစ်ခုကနေလှုပ်ဆောင်နေတာဟုတ်မဟုတ်မသိရသေးပါဘူးအခုလိုအလားတူတိုက်ခိုက်မှုမျိုးကိုဝါရှင်တန်ပြည်နယ်အော်ရီဂွန်ပြည်နယ်နဲ့မြောက်ကိုရိုလိုင်းနာပြည်နယ်တွေမှာဖြစ်ခဲ့တာကိုသိရှိတဲ့အကြောင်းရဲတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်နီယိုနာဇီလူမျိုးရေးအစွန်းရောက်တွေကလူမျိုးရေးစစ်ပွဲဆင်နွှဲလိုနေပြီးလျှက်စစ်ဓာအပိစစ်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ပြောဆိုထားတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်
တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok app တွေကိုအမေရိကန်အောက်လွှတ်တော်ရဲ့ဖုန်းတွေမှာအသုံးပြုခွင့်ပိတ်ပင်လိုက်တယ်လို့အောက်လွှတ်တော်အုပ်ချုပ်ရေးယုံကပြောပါရယ်အမေရိကန်အစိုးရနဲ့ဆက်ဆက်နေတဲ့ပစ္စည်းအလုံးမှာပါပိတ်ပင်မဲ့ဥပဒေတရားမကျခင်ထွက်လာတော့မယ်လို့လည်းပြောပါရယ်လူကြုံရင်းနဲ့ပတ်သက်ပြီးတော့အနေများလာတဲ့အတွက်အောက်လွှတ်တော်ရဲ့ကြီးကြပ်မှုအောက်က electronic ပစ္စည်းအလုံးကနေ TikTok app တွေကိုဖျက်ပစ်ဖို့အောက်လွှတ်တော်အမတ်တွေနဲ့ဝန်ထမ်းအလုံးကိုအုပ်ချုပ်ရေးအဖွဲ့အကြီးအကဲ CAO ကအင်္ဂါနေ့မှာအကြောင်းကြားခဲ့တာပါ Beijing SEA site ByteDance Limited by TikTok app တွေကိုပြည်နယ်အစိုးရပိုင်း PC တွေကလည်းအသုံးပြုဖို့အသုံးမပြုဖို့တာမြင်ချက်တွေထွက်လာပြီးတဲ့နောက်အောက်လွှတ်တော်ကအခုလိုဆောင်ရွက်လိုက်တာပါပြီးခဲ့တဲ့သတင်းပတ်အထိပြည်နယ်အစိုးရအုပ်ချုပ်မှုအောက်က electronic PC တွေကလည်း TikTok app အသုံးပြုမှုဒစိုက်တပိုင်းတာမြင်ထားတဲ့ပြည်နယ်ဆက်ကုတ်ခုတိရှိပါတယ် TikTok app ကိုအသုံးချပြီးတော့တရုတ်အစိုးရက American ပြည်သူတွေကိုခြေရာကောက်တာမျိုးတွေလုံလာမှာကိုဆိုရင်လည်းအတွေ့အဲ့ဒီလိုတာမြင်လိုက်တာပါပြီးခဲ့တဲ့ဘက်ကအချက်လွှတ်တော်ကအတည်ပြုလိုက်တဲ့အစိုးရအသုံးစေးဒေါ်လာ 1.66 trillion ထက်မှာ Federal အစိုးရပိုင်း electronic PC တွေမှာTikTok app တွေတာမြင်မဲ့သတ်မှတ်ချက်လဲပါဝင်ပါတယ်သမရဂျိုးပဒိုင်လက်မှတ်ထိုးအတည်ပြုပြင်းတော့အဲ့ဒီတာမြင်ချက်တွေကဥပဒေအဖြစ်အသက်ဝင်လာတော့မှာပါ TikTok ကတော့ဒီကိစ္စနဲ့ပတ်သက်လို့ချက်ချင်းတုံ့ပြန်ချက်မပေးပါဘူးအမေရိကန်လွှတ်တော်အမတ်တွေကလည်း TikTok app တွေကိုတနိုင်ကုန်လုံးမှာတာမြင်ဖို့အကြံပြုတင်ပြထားကြပါတယ
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးချွန်နဲ့နန်းလောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာအတန်းလွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ကိုဗစ်ကာလတင်းကျပ်မှုတွေဖြစ်လျော့ပြီးနောက်ပိုင်း2022ခုနှစ်အတွင်းသတင်းထောက်တွေနေရာအနှံ့လှုပ်ရှားဆောင်ရွက်မှုတွေပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်။ဒီပိုင်းနဲ့ထက်မှပဲကမ္ဘာပေါ်မှာပြင်းထန်တဲ့ပဋိပက္ခတွေလည်းမြင့်တက်လာခဲ့ပြီးသတင်းထောက်တွေအဖမ်းခံရမှုအသက်ခံရမှုတွေလည်းတိုးလာခဲ့ပါတယ်။ VOA သတင်းထောက် Laurel Bowman သတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပေးမှာဖြစ်ပါတယ်
။ Ukraine စစ်ပွဲနဲ့ Mexico ကအကြမ်းဖက်တိုက်ခိုက်မှုတွေအပါအဝင်တရင်သမားတွေအပေါ်ဖိနှိပ်တဲ့ဥပဒေတွေနဲ့မတရားနှိမ်နှင်းမှုတွေကြောင့်2022ခုနှစ်ဟာတရင်သမားတွေအတွက်ခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။အီရန်ကဆန္ဒပြပွဲတွေနဲ့အစ္စရေးပါလက်စတိုင်းအနောက်ဘက်ကမ်းခြေဒေသကပဋိပက္ခတွေကိုတရင်ယူဖော်ပြကြတဲ့တရင်တောက်တွေအချမ်းဖက်တိုက်ခိုက်ခံရတာအသက်ခံရတာဖမ်းဆီးထောင်ချခံရတာတွေဟာအရင်ကထက်ပိုများလာပါတယ်။2022ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်တွေဟာလည်းကျဆင်းလာခဲ့တယ်လို့နေစီမချသတင်းတောက်များအဖွဲ့ RSF က Clayton Wymats ကပြောဆိုပါတယ်
Unfortunately, we observed the sharpest increase in
Gamma Gong Swabe, Kaba Anan, Drenamari, Pankanyara, Piambi, Swekanyara, Atta Kanyara, Ria, Majonzabula, O, Mintella, Gebare.
Natana Sandakuni, a drink, Drenama, Naya, Tonsa, Tonya, a Pankangaya B, Naza Kunaya, Atta Kangaya, Relu, RSF, Popia Bare, Tayo, Myama, Iran and Anyha, Drenamari, a Miazon Pansy Town, Tare Nangani Pipare. Mexico, Ukraine, Sibuene, Haiti, Nanganima, Natana Santa Cune, Adrin, Tadendama, Amyazon, Tison Gabare. Ukraine, Sibuene, Badabi, Rashaga, Tadem Mediari, Abopine, Tinta de Ubidi, Piatangabi, Sibuene, Badalu, Sonsa, Porto, Tempiare, Tadem Mediari go, Adin, Atabi, Picabare. Keith Independent, Tadinzae, Edita Joe. Oka Rutan Gogaro Akulu Piosubare.
Cover any war, but especially so when it's a war that is in your country and
Sipuri Nepatepi, the Rinu Popia Raha, Veronga, Mamalue Gugebau. A Ruta Piano, Go Tampima, Sipiteka, Guha, Taman the Rindamati of the Macarobau. The Rinu, the Rin Popi, Engo Easy Sipiabo Suraga, Mapiani Nobau. Go Gorai, Malone John Rodalo.
ကိုမိသားစုတွေမလုံးကြုံတော့ဘူးစစ်ဖြစ်နေတဲ့နေရာတွေတင်သတင်းသမားတွေအတွက်မလုံးကြုံတာမဟုတ်ပါဘူးမက္ဆီကိုလိုနိုင်ငံမှာသတင်းသမားတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်တာအကြမ်းဖက်တိုက်ခိုက်တာတွေကြောင့်လဲသတင်းသမားအများဆုံးသေဆုံးတဲ့နိုင်ငံဖြစ်လာပါတယ်ဒီလိုအဖြစ်အပျက်တွေရိုက်ခတ်ချက်တွေဟာအလွန်ကြေပြန့်ပါတယ်လို့သတင်းအခွင့်ကာကွယ်ရေးအဖွဲ့ဖြစ်တဲ့
အခုလိုအကျံဖက်တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးကျမတို့ရဲ့စိုးရိမ်ချက်တွေကဘာလဲဆိုတော့သတင်းသမားတယောက်အသက်ခံရတဲ့ဆိုတာကအကြောင်းအရာနှစ်ခုကိုတတ်လိုက်တာပါတစ်ခုကသတင်းသမားဖြစ်တဲ့လူကိုတတ်လိုက်တာပါနောက်တစ်ခုကအဲ့ဒီစုံစမ်းဖော်ထုတ်တင်ပြနေတဲ့အကြောင်းအရာကိုမတင်ပြနိုင်အောင်တတ်လိုက်တာပါဒီကိစ္စအလွန်ကိုပြင်းထန်ပြီးတယောက်မှုအများကြီးရှိပါတယ်
အကြောက်တရားကိုဖန်တီးတာဖြစ်တယ်လို့လက်လက်စွာဖော်ပြခွင့်ကိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။တရုတ်ဟာသတင်းလိုလတ်ခွင့်ကိုပိတ်ပင်တဲ့အစိုးဆုံးနိုင်ငံအဖြစ်ဆက်ရှိနေပါတယ်။အခုအခါဟောင်ကောင်ကိုလည်းတင်းကျပ်မှုတွေလှုပ်လာပါတယ်။ဟောင်ကောင်မှာအက်ပယ်ဒေးလီသတင်းဌာနကိုထူထောင်သူဂျင်မီလိုင်းရဲ့အမှုဟာဒီအခြေအနေတွေကိုဖော်ပြနေပါတယ်။ဟောင်ကောင်နိုင်ငံသားသတင်းတောက်များအသင်းက
Keith Richbuck ကတော့ဟောင်ကောင်နိုင်ငံသားသတင်းတောက်များအသင်းကခီသ်ရစ်ဘတ်ကတော့အခုလိုဟောင်ကောင်မှာဂျင်မီလိုင်းလိုထင်ရှားတဲ့သူကိုအမျိုးသားလုံခြုံရေးဥပဒေနဲ့ဆွဲဆိုဖမ်းဆီးခံရတယ်ဆိုတာဟာဟောင်ကောင်မှာဘယ်သူကိုမဆိုအဲ့ဒီလိုဆွဲဆိုဖမ်းဆီးခံရနိုင်တဲ့ဆိုတာကိုအသိပေးလိုက်တာပဲဖြစ်ပါတယ်။ကမ္ဘာနေရန်အနှံ့မှာလည်းတချို့အစိုးရတွေဟာတိကျတဲ့သတင်းတွေကိုရယူနိုင်ဖို့အခ
VOA သတင်းထုတ်ပြန်မှုကိုပိတ်ပင်ထားပါတယ်။ဒါပေမဲ့သတင်းတောက်တွေကတော့ဆက်ပြီးထုတ်လွှင့်နိုင်အောင်လုပ်မယ်လို့ဆိုပါတယ်။ VOA Afghan ဌာနကရှိုက်စတာစာဒတ်လမီကအခုလိုပြောဆိုပါတယ
်။ They trust us and they want to hear us and no matter what they will
find. Afghan တော်ရှင်တွေကကျမတို့ပုံမှာယုံကြည်မှုရှိပါတယ်။ကျမတို့ရဲ့တင်ပြချက်တွေကိုကြားလို့ကြပါတယ်။ဘလို့ခက်ခဲတွေပဲရှိရှိသူတို့ကကျမတို့ရဲ့သတင်းဖော်ပြချက်တွေကိုရအောင်ကြည့်ရှုနားတော်တာဆင်ကြတာပ
ါကုဆောင်မှုကြောင့်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုနားဆင်ကြရအောင်ပါသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်ပြီး2022ခုနှစ်အတွင်းထင်ရှားတဲ့အဖြစ်အပျက်တွေကိုပြောပြပေးမှာဖြစ်ပါတယ်ကမ္ဘာတဝန်းဥတုရာသီပြောင်းလဲဖောက်ပြန်မှုအမျိုးမျိုးနဲ့ရင်ဆိုင်နေရချိန်မှာထိခိုက်ပျက်စီးမှုတွေတိုးလာတာလည်းရှိသလိုတိုးတက်ပြောင်းလဲလာတာတွေလည်းရှိပါတယ်။ဒါအပြင်ဥဒုရာသီပြောင်းလဲမှုအပြင်သဘာဝပတ်ဝန်းကျင်အပါအဝင်ဇီဝကေဟစနစ်ထိမ့်သိမ်းရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့အစည်းရဲ့ဦးဆောင်မှုနဲ့ရောနိုင်ငံတစ်ခုချင်းစီအလိုက်ဆောင်ရွက်နေတာတွေကိုပါနန်းလောင်ကစူးစီးတင်ပြထားပါတယ်ရှင
်။ကုလသမဂ္ဂကတော့ဥဒုရာသီပြောင်းလဲမှုဟာဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အခက်အခဲဆုံးကိစ္စဖြစ်တယ်လို့ပြောပါတယ်။ဆက်ယုံအလုံယုံနဲ့ရင်းမောင်းဆောင်ကထွက်တဲ့ကမွန်တန်ငွေတွေကြောင့်ကဘာအပူချိန်မြင့်တက်ရာကရေခဲတောင်တွေအကြီးပြောတာပင်လယ်ရေမြင့်တက်တာကဘာတွေပြိုတာပြင်ထန်တဲ့ရာသီဥတုတွေပေါ်ပေါက်လာတာအပူလိုင်းအေးလိုင်းတွေဖြစ်တာကူးဆယ်ရောကပြန်နနာတွေအပြင်စိုက်ပျိုးသီးနှံတွေအထွန်းနှုံကြာစင်နာတွေဖြစ်လာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်လဲဖလုံအိမ်တန်းငွေတွေအကြီးအကျယ်လျှော့ချနိုင်ရေးကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့နိုင်ငံဆောင်ဝိုင်းဝန်းလုပ်ကိုင်နေကြပေမဲ့အပူချိန်ကတော့ဆက်ပြီးတော့တက်လာနေသေးပါ ဆက်မှုထုံငါးစကာလမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်နဲ့တက်တမ5ဒီဂရီတိုးမလာရေးပါရီသဘောတူညီချက်နဲ့လုတ်ကိုင်းနေကြပေမဲ့တချို့ဒေသတွေမှာအပူချိန်ကတက်တမ7ဒီဂရီတိုးပြီးသွားပါပြီ။ရှေ့ဆက်ဖလုံအိမ်တန်းငွေထုတ်လုပ်မှုတွေတိတိတသားမလျှော့ချနိုင်မှုဆိုရင်တော့တဘာဝဘေးဒဏ်တွေထိမ့်မနိုင်အောင်ဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကစတိုက်သတိပေးနေတာပါ။ဆမ်မိုအင်အားကြီးနိုင်ငံတွေကြောင်းယာဒီဥဒုပူနွေးလာတာဖြစ်ပြီးဖောက်ပြန်မှုဒဏ်ကိုဆင်းရဲတဲ့အတိုင်းမီတွေကခံရတာဖြစ်တယ်လို့ဥဒုယာဒီဆိုင်ရာပညာရှင်တွေကထောက်ပြပါရယ်။ဒါကြောင့်လဲယာဒီဥဒုဖောက်ပြန်မှုဒဏ်ခံရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုယော်ကြေးပေးရေးတီးတန့်ရမွေထားမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥဒုယာဒီညီလက်ခံ COP27 ကဆုံးဖြတ်ချက်ချနိုင်ခဲ့ပါရယ်။ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့ကုလသမဂ္ဂအကြီးအကဲကသတိပေးပါရယ်
။ But the clock is ticking and trust keeps eroding.
ကျမုံငွေအထွက်သဘောတူညီချက်ရခဲ့ကြပေမဲ့ဥဒုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့အထူးအကြောင်းရင်းကိုဘလို့ဖြေရှင်းကြမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်သေးပါဘူး။ခုနှစ်ပိုင်းတွင်မှာပဲဩစတြေးလျတိုက်ကနေအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာသဝန်စံချိန်တင်တော်မီဂျီတွေလောင်ကျွမ်းခဲ့သလိုအာဖရိကအရှေ့အလယ်ပိုင်းနဲ့အာရှတိုင်းမှာလည်းစိုက်ပျိုးသီးနှံတွေအထွက်နှုန်းကျဆင်းခဲ့ပါတယ်။အာနာတိကတိုက်မှာလည်းအပူချိန်ကမကြုံစဘူး20ဒီဂရီအထိမြင့်တက်ခဲ့တာပါ။ဥဒုယာတီပြောင်းလဲဖောက်ပြန်မှုနဲ့ဆက်ဆက်ပြီးတော့ဟာရီကိန်းမုန်တိုင်းကြီးတွေအပူလိုင်းတွေနဲ့ရေကြီးရေရှမ်းမှုတွေကလည်းတစ်နှစ်ထက်တစ်နှစ်စံချိန်တင်ဆိုးဝါးလာတာကိုတွေ့မြင်နေရပါတယ်။ထိရှားတဲ့ဥပမာတစ်ခုကတော့ပြီးခဲ့တဲ့ဇူလိုင်လလောက်ကပဲပါကစ္စတန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသက်ထန်ပြီးတော့ရေကြီးရေရှမ်းခဲ့တာမှာလူရေ33သန်းထက်မနည်းရေဘေးတင့်ခဲ့ရပြီးတော့အင်ချီသသန်းကျော်ပျက်စီးပြီးစာတင်ကျောင်းတွေ၊ကျမရဲ့အဆောက်အဦတွေနဲ့လန်ဒရာတွေပျက်စီးခဲ့ရတာပါ။ကမ္ဘာတရံစားတာရင်းမြစ်တွေနဲ့ဥဒုယာတီအရေးစောင့်ကြည့်လေ့လာနေတဲ့ Washington ခြေဆိုင် World Resources Institute ကဥဒုယာတီတန်ခိုင်ရေးလုပ်ငန်းအဖွဲ့ကောင်းဆောင် Rebecca Carter က VOA ကိုအခုလိုပြောပါတယ
် Is indeed much more likely to have occurred because of climate change.
ဥဒုယာတီပြောင်းလဲမှုအကျိုးဆက်ကြောင့်ပါကစ္စတန်မှာရေဘေးဖြစ်လာရတာပါ2010ခုနှစ်တုန်းကလူ2000ကျော်သေဆုံးခဲ့ရတဲ့ပါကစ္စတန်ရေဘေးနဲ့တော့အခုဖြစ်ရက်ကမတူပါဘူးအဲ့ဒီတော့ကတော့တစ်ချိန်တည်းမိုးသက်ထန်ရာကနေရေကြီးခဲ့တာမျိုးမဟုတ်ပါဘူးအခုလိုသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေရှမ်းမှုမျိုးတွေမဖြစ်အောင်ကြိုတင်ကာကွယ်လို့လည်းမရနိုင်ပါဘူးဒါပေမဲ့လည်းရှိထားတဲ့သဘာဝဘေးဒဏ်သတိပေးစနစ်မျိုးတွေမရှိတဲ့အတွက်လောက်ရကန်ရတာပိုးပြီးတော့ခက်ခဲစေပါတယ်အာလီဝါနေသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုစနစ်တွေကမ္ဘာတဝန်းတိုးချဲ့တက်ဆင်ဖို့ကုလသမဂ္ဂကလည်းအကြံပြုနေပါတယ်နိုင်ငံတော်များများမှအဲ့ဒီလိုစနစ်မျိုးတက်ဆင်ထားမယ်ဆိုရင်ထိထိရောက်ရောက်လုတ်ကင်ဆောင်ရွက်နိုင်မှာပါလူမှုအတိုင်းဝိုင်းတော်များများမှအဲ့ဒီစနစ်တွေရှိဖို့သတိပေးစနစ်နဲ့အကျွမ်းတဝင်ရှိဖို့ဘေးလွတ်ရာရှောင်တိမ်နိုင်တဲ့နည်းလမ်းတွေဖန်တီးဖို့လည်းလိုအပ်ပါတယ
်ခုလိုသဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအတွက်ရော့ကျေးရမငွေထားရှိပေမဲ့လို့27ညီလာခံဆုံးဖြတ်ချက်ကိုတော့ loss and damage ပျောက်ပျက်ဆုံးရှုံးမှုအတွဲလို့နာမည်ပေးထားပါတယ်တဟာရော့ကျေးငွေရနိုင်ဖို့နေပေါင်းများစွာတောင်းဆိုလာကြတဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်တော့အောက်မွေးတရလည်းဖြစ်ပါတယ်။ရှင်းနဲ့အာရဗ်စော်ဘွားများပြည်တော်စု UAE မှာကျင်းပမဲ့ဥဒုယာတီပြောင်းလဲမှုညီလာခံကြရင်ဒီရမငွေကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဦးဆောင်သူတွေကဆွေးနွေးကြအောင်ပါပါ။ခုချိန်မှာဖလုံအိမ်တက်ငွေထွက်မထွက်အောင်လို့ချက်ချင်းရပ်ပစ်နိုင်မယ်ဆိုတော့ကမ္ဘာအဖို့ချင်းကရှင်းရတယ်မှာဆက်ပြီးတော့မြင့်တက်နေဦးမယ်လို့လည်းဥဒုယာတီအရေးကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်လဲဖလုံအိမ်တက်ငွေထုတ်လို့မို့ကဲမဲ့ပြန်ပြည့်မြဲစွန့်ရည်နဲ့ထုတ်ယူကြဖို့တက်ဆိုင်ရာအစိုးရဘက်ကအကြီးအကျယ်ရင်းနှီးမြှုပ်နှံဖို့လိုသလိုဈေးကွက်စီးပွားရေးဆိုင်ရာမူဝါဒတွေပြောင်းလဲရေးဆွဲမှာဖြစ်မယ်လို့လည်းပညာရှင်တွေကထောက်ပြပါရယ်။ကမ္ဘာအရေးရကဥဒုအရာတိအရေးတက်ကြွလှုပ်ရှားနေကြတဲ့လူငယ်လူရယ်တွေကလည်းသူတို့ရဲ့အနာဂတ်ကိုမဖျက်ဆီးဖို့စကလုံးတွေနဲ့တည်းမဟုတ်ပဲလှုပ်ရှားမှုနဲ့တက်တည်ပြဖို့ကမ္ဘာကောင်းဆောင်တွေကိုတိုက်တွန်းတောင်းဆိုနေကြတာပါ။လက်ရှိမှာတော့ကာဗွန်တက်ငွေထွက်တဲ့လုပ်ငန်းတွေအပေါ်ကာဗွန်အခွန်ကောက်ယူပြီးတော့ဥဒုယာတိအရေးကင်တွင်နေတဲ့နိုင်ငံပေါင်းက28နိုင်ငံရှိပါတယ်။ဥရောပနိုင်ငံအတော်များများနဲ့ကနေဒါ၊စင်ကာပူ၊ဂျပန်၊ယူကရိန်းနဲ့အာဂျင်တီးနားတို့လည်းပါဝင်တယ်လို့2019 ODEC Tax Energy Use အစည်းအဝေးခါသာမှာဖော်ပြပါတယ်။ဒါပေမဲ့လည်းကြောက်မြင့်ရဲထုတ်လုပ်မှုကဏ္ဍမှာကောက်ယူနေတဲ့ကာဗွန်ခွန်ကနေလွန်းတယ်လို့လည်း OECD အစည်းအဝေးခါသာကထောက်ပြပါတယ်။ဆွေဒင်နိုင်ငံမှာတော့ကာဗွန်တန်ထွက်ရင်အမေရိကန်ဒေါ်လာ129ဒေါ်လာအခွန်ဆောင်ရသလို1995ခုနှစ်နောက်ပိုင်းကာဗွန်တန်ငွေ25ရာခိုင်နှုန်းလျှော့ချနိုင်ချိန်မှာနိုင်ငံစီးပွားရေးကတော့85ရာခိုင်နှုန်းတိုးတက်လာပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း50အတွင်းကမ္ဘာလူဦးရေတိုးပွားလာတာလူနေအိမ်ခြေတိုးချတာနဲ့ဆန္ဒရိက္ခာလိုအပ်ချက်တွေကြောင့်တဘာဝရင်းမြစ်ထုတ်ယူသုံးစွဲမှုတွေတိုးလာပါတယ်။ဒါကြောင့်လဲစီးပွားကေယာစင်တွေပျက်စီးဆုံးရှုံးလာတာပါ။ 1990ကနေ2016ခုနှစ်အတွဲမျိုးရုံပြောက်ွယ်သွားတဲ့ကုန်းတွေရင်းနေတဲ့တော်မျိုးစုံကဖျားမြ68ရာခိုင်နှုန်းလောက်ရှိတယ်လို့ကမ္ဘာတော်ရင်သရိုက်ဆိုင်ရမုံငွေအဖွဲ့ WWF ရဲ့အစီအစဉ်ခန်းစားတရားမှာဖော်ပြပါတယ်။အကြောင်းအမျိုးကြောင့်စီးပွားရေးကစနစ်ထိခိုက်ပျက်စီးရတာဖြစ်ပေမဲ့တစ်တော်တွေမြေရင်းလွင်ပြင်တွေနဲ့လူမှုရောတွေအပြင်ရွှေနွန်တော်တွေကိုဆက်ပြိုရဲအတွက်ပြုတ်ပြင်အသုံးချနေတာကြောင့်အထူးဖြစ်ရတာလို့လည်းအစီအစဉ်ခန်းစားမှာထောက်ပြထားပါတယ်။တော်ရင်သရိုက်ဆန်တရားမွေမောင်ခိုရောင်းဝယ်တာကလည်းအရေးကြီးတဲ့အချက်တစ်ခုအဖြစ်ပါဝင်ပါတယ်။2022ခုနှစ်ဒီဇင်ဘာလအထက်မှာတော့တဘာဝပဝန်းကျင်ကမ္ဘာရှားပါသရိုက်ဆန်တွေနဲ့ဂေဟတ်စနစ်အတွက်အရေးကြီးလာတဲ့မြင်းနဲ့ရေပြင်းနဲ့နမိတ်30ရာခိုင်နှုန်းကို2030ပြည့်လွန်နေ့မှာဖော်ဆောင်နိုင်ဖို့နိုင်ငံတကာလောက်ကသဘောတူညီလိုက်ကြပါတယ်။ကနေဒါနိုင်ငံမွန်ထရီယယ်မှာကျင်းပတဲ့ချီဝဂေဟတ်စနစ်ဆိုင်ရာကုလသမဂ္ဂညီလာခံကသမိုင်းဝင်သဘောတူညီမှုတရက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ။ဖွံ့ဖြိုးမှုနှိမ်ကြတဲ့နိုင်ငံတွေအပါအဝင်ကမ္ဘာမြေတုနဲ့ရေတုတွေကာကွယ်ထိန်းသိမ်းနိုင်ရေးထူးခြားလာတဲ့သမိုင်းဝင်သဘောတူညီမှုကိုကုလသမဂ္ဂညီလာခံကရရှိလိုက်တာပါ COP15 စီဝါကေဟဆိုင်ရာကုလသမဂ္ဂညီလာခံအဆုံးသတ်တဲ့ဒီဇင်ဘာ16ရက်နေ့မှာပဲအဲ့ဒီလိုသဘောတူညီမှုရလိုက်တာဖြစ်ပါတယ်ညီလာခံဥက္ကရာကအခုလိုကြေညာသွားပါတယ
်我们这是一个历史性的时刻今天啊
ကျွန်တော်ရှောက်ခဲ့ကြတဲ့ရေရှည်ကြီးအဆုံးဖြစ်တဲ့ဒီကနေ့ကတော့သမိုင်းဝင်အခါသမယနေ့လည်းဖြစ်ပါတယ်။ကမ္ဘာနေရာအဆုံးမှာအစည်းအဝေးတော်တော်များကျွန်တော်တို့ကျင်းပခဲ့ပါတယ်။ COVID-19 ကပ်ရောဂါအဆိုးဆုံးအခြေမျိုးမှာတော့ကျွန်တော်တို့မယက်မနာလုပ်ခဲ့ကြပါတယ်။နောက်ဆုံးတော့ပန်းနံကိုရောက်လာကြပါပြီ။ကွန်မင်းမွန်ထရီယယ်ကမ္ဘာလုံးဆိုင်ရာဇီဝဂေယစနစ်ထိန်းသိမ်းရေးမူပေါင်းနဲ့အတူလုပ်ငန်းတွေကြီးကြပ်ကုကဲမဲ့မူပေါင်းတွေကိုပါချမှတ်လိုက်ကြပါပြီ
။ဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ပလတ်စတစ်ညင်ညာမှုပါ။လွန်ခဲ့တဲ့အနှစ်90လောက်ကတနစ်ကိုပလတ်စတစ်တန်ချိန်2တန်းလောက်ထုတ်လုပ်ခဲ့ရက2015ခုနှစ်လောက်မှာတော့တနစ်ကိုတန်ချိန်419တန်းအထိရောက်လာပါတယ်။ပင်လယ်ဓမုတ်တရားရဲ့ရောက်လာတဲ့ပလတ်စတစ်အမိုက်တွေဟာနှစ်စဉ်တန်ချိန်14တန်းလောက်ရှိနေပြီးတော့ရင်းနှီးတံတားတွေထိခိုက်ပျက်စီးနေရကြောင်းသိပ္ပံကြားနဲ့တခုမှဖော်ပြပါရတယ်။တချို့ကတော့ကမ္ဘာကြီးတစ်ခုလုံးပလတ်စတစ်နွန်ထဲနေနေပြီလို့တင်စားပြောဆိုကြတာပါ။နေရာချီကြားမှာပျက်စီးတတ်တဲ့ပလတ်စတစ်အမိုက်ပြဿနာတီထက်ပိုဆိုးမလာအောင်ဝိုင်းဝန်းကာကွယ်ဖို့ကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ကြိုးပမ်းနေကြပါပြီ။နွေမာလကွန်မိုင်းကဥရုဂွေးနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာညီနိုင်ဆောင်ရွက်ကော်မတီ INC ရဲ့ပထမအကြိမ်ညီလာခံမှာတော့ပလတ်စတစ်ကိုဘယ်လိုသုံးနေကြသလဲ၊ဘယ်လိုစွန့်ပစ်ကြမလဲ၊ဒီပလတ်စတစ်အမိုက်ပြဿနာကိုဘယ်လိုထိန်းချုပ်ကြမလဲဆိုတာဆွေးနွေးခဲ့ကြပါရယ်။ INC ပထမအကြိမ်ညီလာခံကိုအွန်လိုင်းကနေတရားခွင်ရခဲ့တဲ့မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးသက်ကြွလှုပ်ရှားသူကိုဟင်းထက်ဦးကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါရယ်။
ဗမာပြည်ကဟိုဒီ process တစ်ခုလုံးမှာတော်တော်နောက်ကျကျန်နေခဲ့ပြီဆိုတာကသတိထားရတယ်။တိုင်ဝမ်နဲ့ပေါ့ကောင်းတယ်ပေါ့။တချို့နိုင်ငံတွေဥပမာကျွန်တော်တို့အရှေ့တောင်အာရှဆိုလို့ရှိရင်စင်ကာပူနိုင်ငံမျိုးဆိုသူ့ရဲ့ပညာရေးစနစ်ထဲမှာအစား plastic ကမကောင်းဘူး။ပြီးတော့ plastic ဆိုတာကမြန်မာရဲ့ plastic တွေမဟုတ်ဘဲများစွာရှိနေတယ်။ပြီးတော့ရေထဲကို plastic တွေကဆုံးပြမှုတွေကဘယ်လိုမျိုးလူတွေကိုထိခိုက်နေလဲဆိုတော့နေရာတွေကိုဆွေးနွေးနေကြပြီ။ဒီအတွက်အနာဂတ်မှာဘယ်လိုလုပ်မှာတို့တကဘာလုံးဘယ်လိုလုပ်ကြမလဲဆိုရဲအရာတွေကိုဆွေးနွေးနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံကပလတ်စတစ်ပြဿနာနဲ့ပတ်သက်လို့ဘယ်သူကတာဝန်ရှိမှန်းတော့ကျွန်တော်တို့မသိအောင်ဒီပလတ်စတစ်နဲ့ပတ်သက်ပြီးတော့ကိုယ်နိုင်ငံအတွက်မကောင်းဘူးဆိုတာသိရကိုယ်ပတ်ဝန်းကျင်အတွက်မကောင်းဘူးဆိုတာသိရအဲဒီကဘယ်လိုမျိုးဘယ်သူကိုတော့ပြီးတော့ဟိုကျွန်တော်တို့ဘယ်လိုပါဝင်ရမလဲဆိုတော့မေးဖို့တော့မှမသိရတဲ့လမ်းစားမရှိဘူးဖြစ်နေတယ်
လာမယ့်2023နဲ့2024ခုနှစ်မှာ INC ညီလာခံအကြိမ်ကျင်းပဖို့ရှိနေပြီးတော့နိုင်ငံအလိုက်နီလန်သစ်ရှာပြီးတီထွင်ကြံစားနိုင်ဖို့တိုးတက်မှုတွေကိုပုံမှန်တင်ပြကြဖို့လွတ်လပ်ပွင့်လင်းစွာလုပ်ကိုင်ကြဖို့နဲ့စီးရဲနွမ်းပါတဲ့အတိုင်းမျိုးတွေကိုတော့ငွေကြေးကူညီထောက်ပံ့မှုအပြင်လိုအပ်တဲ့သင်တန်းတွေပေးအပ်ဖို့ကိုလည်း INC ညီလာခံတယောက်လာကြသူတွေကအကြံပြုခဲ့ကြတာပါ2025နှစ်လည်လောက်ကြရင်တော့ပလတ်စတစ်ညင်ညာမှုတပ်ဖြည့်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမဖြစ်မနေလိုက်နာကြရမယ်မူဝါဒတရက်ကိုအပြစ်သက်ချမှတ်ကြမှာဖြစ်ပါတယ်။ဒီကနေ့ကမ္ဘာမှာလက်တွေ့ရင်ဆိုင်နေရတဲ့ကြီးမားတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအခြားပြဿနာတွေကတော့တစ်တော်ပြုံးနေမှု၊လေထုညဉ့်ညံ့မှု၊ပင်လယ်ရေမြင့်တက်မှု၊ပင်လယ်ရေအက်ဆစ်ဒတ်ပေါင်းမှု၊ငှားအလွန်အကျွံဖမ်းမှုတွေပါဝင်ပါတယ်။အခုလိုသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြောင့်တောက်သုံးရင်နဲ့ဆန္ဒရိက္ခာမလုံလောက်တာမျိုးဖြစ်လာမှာကိုလည်းပညာရှင်တွေကအတော်ကိုစိုးရိမ်နေတာပါ။တကဘာလုံးနဲ့ဆိုင်တဲ့ဒီလိုပြဿနာကြီးတွေကိုလူတူချင်းစီအလိုက်အသိအဖွဲအလိုက်လုံနေုံနဲ့မလုံလောက်တော့တဲ့အတွက်အစိုးရပိုင်းကထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့လည်းပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်။ကျမတန်လောပါ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ48 kHz 6753ညနဲ့လိုင်းလံမီတာ 190 kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။ VUE American တန်ရ2022ခုနှစ်ဒီဇင်ဘာလ28ရက်ပုတ်ထူးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32နဲ့48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Social Media လူကြီးများသတင်းတို့နေရာပေါင်းဆိုအကြောင်းဆိုသတင်းပတ်စဉ်ကဏ္ဍတို့ကိုနားဆင်ကြရမှာဖြစ်ပါတယ
်။ဒီမှာလွတ်လပ်လပ်ပြီလို့ရှိရင်သွားရတော့ကုမိတာတို့ရောနောက်ပေါ့။ဘုံမှာကြတော့စိတ်ကဒီလိုမပြောရအောင်လေလွတ်လပ်မှုရအောင်အဲ့တော့ဒီမှာကိုကလည်းဒီမှာရောက်နေတော့ကံကောင်းပြီးရောက်တယ်ဆိုတော့ဟိုအိမ်နဲ့တူတူလဲရရင်ပိုပြောမှာပေါ့ဟုတ်။
နေရာပေါင်းဆောင်အချောင်းဆောင်သတင်းပတ်စဉ်ကဏ္ဍမှာနားဆင်ချက်ရမှာပါရှင်အခုတော့သတင်းဆောင်မတပုတ်ကိုအရင်ဆုံးတင်ပြပေးပါမယ်အမေရိကန်ပြည်တော်စုမှာအိုးမဲ့အိမ်မဲ့ဖြစ်မှုဟာမြို့ကြီးအများပြအတွက်အဓိကပြဿနာကြီးတစ်ခုဖြစ်ပြီးဒါကိုဖြေရှင်းဖို့လည်းခက်ခဲနေပါတယ်အမေရိကန်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကဖွဲ့စည်းတစ်ခုကတော့အိုးအိမ်မဲ့ဖြစ်နေသူတွေကိုသူတို့ရဲ့အချက်လက်တွေသုံးပြီးအကူအညီပေးဖို့လုပ်နေတယ်လို့အဲ့ဒီမြို့ကနေ VOA သတင်းတောက် Fee Diakin ကပြောပါတယ်အပြည့်အစုံကိုဒေါက်ခင်မြို့သက်ကပြောပြပေးပါအောင်ရှင
် But it's pretty traumatic to have to retell your story over and over
ကိုအဖြစ်အပျက်ကိုထပ်တလဲလဲပြန်ပြန်ပြီးပြောပြနေရတာအင်မတန်စိတ်ပျက်ဖို့ကောင်းပါတယ
် Alicia Wood ကအရင်ကအိုးအိမ်မဲ့တယောက်ဖြစ်ပြီးတော့အခုShelter ကအိုးအိမ်မဲ့သူတွေအတွက်ဝန်ဆောင်မှုပေးတဲ့ဌာနမှာအလုပ်လုပ်နေသူပါဒီဌာနကဝန်ထမ်းတွေအနေနဲ့သူကဘယ်သူဘာကူညီလိုလဲဆိုတာကိုမသိကြတဲ့အတွက်အကူအညီလိုလို့သူသွားပြီးတောင်းတိုင်းသူ့ရဲ့ဇာတ်လမ်းကိုပြန်ပြန်ပြီးပြောပြရတာပါဒါပေမဲ့အခုတော့ဒါမျိုးမဟုတ်တော့ပါဘူး King County ကဒေသဆိုင်ရာအိုးအိမ်မဲ့သူများအရေးတာဝန်ရှိသူတွေဟာအိုးအိမ်မဲ့သူတဦးချင်းစီရဲ့အချက်လက်တွေကို By name list လို့ခေါ်တဲ့အမည်စင်းနဲ့မှတ်တမ်းတင်ဖို့အတွက် Microsoft company နဲ့တခြားနည်းပညာကုမ္ပဏီတွေနဲ့လက်တွဲဆောင်ရွက်နေပါပြီ။ဒီနေ့တက်ကိုဘယ်သူဘယ်ဝမ်းမှမသိတဲ့ပြဿနာနဲ့ကြုံရနေရှိတဲ့တခြားမျိုးကြီးတွေမှလည်းအလားတူလှုပ်ဆောင်လာကြတာပါ။သူတို့ရဲ့အချက်လက်တွေကိုသုံးပြီးဆန်းစစ်မှုကနေမျိုးကြီးတွေမှအိုးအိမ်မဲ့ပြဿနာဖြေရှင်းရင်ဟာပိုးပြီးအဆင်ပြေလာနိုင်တယ်လို့ဒေတာတာဝန်ခံတဦးဖြစ်တဲ့ Joe Conniff ကပြောပါတယ်။
All of that information that somebody's having contact in those providers can be accessed in real time to have more of a
ဒီလိုလူတယောက်ရဲ့အချက်အလက်အားလုံးကိုသိထားတာဟာသူ့ကိုအကူအညီပေးမဲ့သူတွေနဲ့ဆက်ဆံတဲ့အခါသူတို့လိုအပ်တာတွေကိုသိနိုင်ပြီးအချိန်နဲ့တပြေးညီအကူအညီပေးနိုင်တဲ့အတွက်ပုံမထိရောက်တဲ့ရလဒ်တွေရလာစေပါတယ
်ဒီစနစ်ထဲမှာရှိနေတဲ့သူတယောက်အိုးအိမ်မဲ့ဂင်ဟာတစ်ခုကိုရောက်ပြီးအကူအညီတောင်းခံမယ်ဆိုရင်သူတို့ရဲ့နာမည်၊မွေးရအပြင်၊ရှေးကုသမှု၊ကျန်းမာရေးနဲ့တခြားအချက်လက်တွေပါသူတို့နဲ့အတူရှိနေမယ်လို့လည်းအလီရှာဝုဒ်ကပြောပါတယ်
။ If a person experiencing homelessness decides to allow their health records to be attached to their name on the by name
list တကယ်လို့အိုးအိမ်မဲ့ဖြစ်သွားတဲ့သူတယောက်ကနာမည်စင်းင်းထဲမှာသူတို့နာမည်နဲ့တွဲပြီးဆေးမှတ်တမ်းတွေကိုပါထည့်ခွင့်ပြုမယ်ဆိုရင်ဒီဆေးမှတ်တမ်းတွေကိုဆရာဝန်ကကြည့်ဖို့ခွင့်ပြုနိုင်ပါတယ်။
ဒီစီမံကိန်းအတွက်ရည်ရွယ်ချက်တစ်ခုကတော့အိုးအိမ်မဲ့သူတွေကိုမြို့ကြီးတွေနဲ့အကူအညီပေးအဖွဲ့အစည်းတွေဘက်ကနေနားလည်မှုတွေရှိလာစေဖို့ဖြစ်ပါတယ်။ Pennsylvania တက္ကသိုလ်ကပေါမောက်ကဒင်းနစ်ကာဟင်းကတော့
It's important to see the trends over time because the population is changing.
လူကြီးကပြောင်းလဲနေတယ်လို့အချိန်နဲ့ဝန်းကျင်ကလည်းပြောင်းလဲနေတာကြောင့်ဘာတွေဖြစ်နေလဲဆိုတာအချိန်လိုက်သိဖို့ကတိတ်ကိုအရေးကြီးပါတယ
်။ဒါပေမဲ့ဒီလိုအချက်လက်တွေရှိပြီးသူတို့အချောင်းကိုနားလည်တဲ့အချိန်တချို့အတိုင်းဝန်းတွေမှာအိုးအိမ်မဲ့တွေအရေးဖြည့်ရှင်းမှုအတွက်ငွေမရှိကြပါဘူးလို့လည်းသူကပြောပါတယ်
။ The fundamental problem is we don't have sufficient resources
for ချင်းကပြဿနာကတော့ဒီလိုအမည်စည်းမဲ့ဖြစ်ဖြစ်တခြားဘယ်စည်းမဲ့ရှိရှိသူတို့ထောက်ပံ့မှုကအလုံးလောက်မရှိတာပါ
။လာမယ့်လတွေအတွင်းမှာတော့အခုလိုအိုးအိမ်မဲ့တွေအတွက်အမည်စင်းထားဖို့လုပ်နေသူတွေဟာဒီလူတွေရဲ့အချက်လက်တွေကိုစုဆောင်းနေရင်လည်းပဲသူတို့ရဲ့ယုံကြည်မှုရအောင်လှုံ့ဆော်နေကြတာဖြစ်ပါတယ်။
ဒ ထုတ်ခင်မျိုးသက်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOE ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုဓာတ်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်တော့၁၀ရက်စာပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။အပတ်စဉ် TV မဂ္ဂဇင်းကိုတော့၅ရက်စာဖော်ပြပေးထားပါတယ်။ပင်မစာမျက်နှာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်းဗီဒီယိုအင်တာဗျူးတွေကိုအလွယ်တကူကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့ရဲ့အင်တာနက်စာမျက်နှာက bami.voanews.com ဖြစ်ပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်သောတာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြပေးလိုပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နာကပြည်နယ်မှာလေရင်သေးတစ်စင်းလျှက်စီးနေတဲ့ဓာတ်ကျူးနဲ့တိုက်မိပြီးတော့ချိတ်နေခဲ့ပေမဲ့လေရင်ပေါ်ပါလာသူနှစ်ဦးလုံးအသက်ရှင်လွတ်မြောက်သွားပါတယ်။နေပေါ်မှာတော့တကိုးကြီးဆရာတော်တပါးပြန်ဝင်စားတယ်ဆိုတဲ့ကလေးကိုရှာတွေ့ခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနစ်သတင်းထုတ်လေးတွေကိုမအေးတနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
နိုဝင်ဘာ29ရက်နေ့ညနေ 9:00 ခွဲလောက်မိုးရွာနေလို့ကြည်ကြည်လင်လင်မရှိဆူဆူဆူရာသီဥတုအခြေအနေမှာလေငယ်တစင်းဘိုးအားမြင့်တက်ကျိုးနဲ့ဝင်တိုက်ပြီးတော့ချိတ်မိနေတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအရှေ့ကျန်းဝါရှင်တန်မြို့တော်နယ်ကရဲ့မေရီလင်းပြည်နယ်မွန်ဂိုမရီဗစ်လေ့ချ်မှာဖြစ်ပြီးတော့ဝင်တိုက်မိတဲ့တက်ကျိုးကတအားစီးနေတဲ့ line ဖြစ်ပြီးမြေပြင်အထက်ပေတရာလောက်မှာတန်တန်ဖြစ်နေတာပါ။ဝင်တိုက်မိပြီးနောက်နိုင်ရီတော်ကြာတနင်္လာနေ့နိုဝင်ဘာလ28ရက်နေ့မှာတော့လေရင်အကျိုးပြက်ကိုလက်စစ်လိုင်းကနေပြီးတော့ဖယ်ရှားနိုင်နေပါတယ်။လေရင်ပေါ်လိုက်ပါလာသူနှစ်ဦးကိုလည်းနောက်နာရီအတော်ကြာမှာအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့ကြပါ၏။ကယ်တင်မှုလုံဆောင်နေတဲ့ချိန်တော့တွင်မှလည်းကယ်ဆယ်ရေးအဖွဲ့တွေကလေရင်ပေါ်ပါလာတဲ့သူတွေနဲ့မိုဘိုင်းဖုန်းကနေအဆက်အသွယ်လုပ်နေနိုင်ခဲ့ကြပါ၏။အခင်းဖြစ်ပြီးတော့9နာရီလောက်အကြာညတစ်ကောင်ကျော်မှပထမတဦးကိုကယ်တင်နိုင်ခဲ့ပြီးတော့ဒုတိယတဦးကိုတော့ည12နာရီခွဲမှကယ်ထုတ်နိုင်ခဲ့တာပါ။ဒီဖြစ်ရကြောင့်အနည်းပတ်ဝန်းကျင်လျှက်စစ်မှုတွေပြတ်တောက်ခဲ့ပြီးတော့နောက်တော့မီးအလုံးပြန်လာအောင်လုပ်ပေးနိုင်ခဲ့တယ်လို့ PEPCO လျှက်စစ်ကုမ္ပဏီကပြောပါရယ်။ Moonin M20G အမျိုးအစားလေယာဉ်တွေဟာနယူးယောက်ပြည်နယ်ဝက်ချက်ဆာမြို့ကနေပြန်တက်လာခဲ့တာဖြစ်ပြီးတော့ပြတ်ကျတဲ့နေရာနာကလေယာဉ်ကွင်း Montgomery Air Park မှာဆင်းသက်ရမှာဖြစ်ပါရယ်။ကာတာနိုင်ငံကိုစပိန်နင်းလာပြီးတော့ကမ္ဘာဖလားဘောလုံးပွဲလာကြည့်ကြတာပါပြင်သစ်စပိန်သမားနှစ်ဦးဖြစ်တဲ့မာဒီဘာလာမစ်ဆာနဲ့ဂေဘရီယယ်မာတင်တို့ပါရီမြို့တော်ကနေပြီးတော့လွန်ခဲ့တဲ့3လကစထွက်ခဲ့တော့သူတို့မိုင်4300စပိန်နင်းပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပရာကာတာနိုင်ငံကိုအရောက်သွားကြဖို့ဖြစ်ပါ යි လမ်းတစ်လျှောက်ခက်ခဲခဲ့ပေမဲ့သူတို့ဥတီယာပန်းနိုင်ကိုလည်းစိုက်စိုက်မြတ်မြတ်ရောက်လာခဲ့ကြပါ යි ကမ္ဘာဖလားတွေကျင်းပတဲ့ဒိုဟာမြို့တော်ရောက်နိုင်ငံပေါင်း73နိုင်ငံကိုဖြတ်တန်းခဲ့ကြပါ යි အရှိလေပိုင်းဒေတာဖြတ်တော့လမ်းတွေက GPS လမ်းပြမြေပုံမှာလည်းမပေါ်ရာသီဥတုကပူလဲပူလမ်းကလည်း7အတွက်လမ်းမဟုတ်တဲ့အတွက်ကြောင့်မလို့ခက်ခက်ခက်ခက်နေရတဲမုံတိုင်းလည်းကြုံခဲ့ရတယ်လို့7စီသွားဖို့ဆုံးဖြတ်ခဲ့တဲ့မာတီဘာလာမစ်ဆာကပြောပါ යි အရှိလေပိုင်းဒေတာကိုဖြတ်ချိန်မှာသူတို့ကိုလမ်းမှာစောင့်ကြည့်ပြီးတော့တောက်ရည်ပေးတာမျိုးလမ်းတစ်လျှောက်ဒေတာကန်တွေရဲ့ပြူငါမှုကတော့သူတို့အထူးကျေးဇူးတင်နေကြတာပါကာတာနိုင်ငံကိုရောက်တော့ပြင်သစ်ဘောလုံးအဖွဲ့ချုပ်ကသူတို့ကိုပြင်သစ်ပွဲကြည့်ဖို့အတွက်ဘောလုံးပွဲလက်မှတ်တွေလက်ဆောင်ပေးခဲ့ပါတယ်
ဝင်စားဆိုတဲ့လင်းနှစ်ခွဲကလေးငယ်ဖြစ်ပါတယ်။မိမအတိဘဗုဒ္ဓဘာသာကျောင်းရဲ့အဓိပတိဆရာတော်ပြန်ဝင်စားတယ်ဆိုတဲ့ဒီကလေးကိုနိုဝင်ဘာလ29ရက်နေ့ကအဲ့ကျောင်းတိုက်ကိုပင်ဆောင်လာကြတာပါ။အိန္ဒိယနိုင်ငံတိဘက်ဗုဒ္ဓဘာသာထွန်းကားတဲ့ဟီမာပရာဒက်ရှ်တောင်တန်းဒေသကကလေးတူကတကိုးကြီးတိဘက်ဖုံးတော်ကြီးတပါပြန်ဝင်စားတယ်ဆိုပြီးတော့ဖျားကျောင်းတည်ရှိတဲ့အရက်ကိုပင်ဆောင်ခေါ်ယူခဲ့ကြတာပါ။ဆရာတော်ထက်ကလွန်ထက်တူရင်ပိုချေဝင်စားတယ်လို့ယုံကြည်ပြီးတော့ဆရာတော်အုတ်ချုပ်သွားတဲ့ဂိုင်းချုပ်ဆရာတော်နေရာကိုတင်မြှောက်ဖို့အိန္ဒိယနိုင်ငံရှမ်လန်မြို့ကိုခေါ်ဆောင်လာတာဖြစ်ပါတယ်။ကျူတဲ့မုတ်ခန်းနာနဲ့ဆိုက်ရောက်လာတဲ့ကလေးငယ်ကိုဖုန်ကြီးတွေရောလူတွေပါဝမ်းပန်းတသာအယိုတေပြုကြိုဆိုပြီးတော့လူပြန်ဝင်စားမှုကိုတရားဝင်အတည်ပြုခဲ့ကြပါသေး။ငေါဝန်တက်ရှိရက်တန်လို့မှဲခေါ်တဲ့ကလေးကအိန္ဒိယနိုင်ငံဟီမာပရာဒက်ရှ်ပြည်နယ်လာဟောစပီတီတောင်ကြားဒေသမှာမွေးဖွားပြီးတော့ဒီမတိုင်ခင်ကတော့မူဂျိုချောင်းတက်နေတာပါ။အခုတော့သူ့ကိုဂရုံတုံးကိုရင်ဝဲသာသနာပောင်အတွင်းပြီးတော့ဒေါ်ဂျီတက်ဖရာချောင်းမှာဗုဒ္ဓစာရီသင်ကြားပေးမှာဖြစ်ပါတယ်။
Har sal unke death anniversary bhi manate the ki unka reincarnation jald se jald hamare bich ho
sia ro bero pyan yauk la mle so ra khone de taung saung ke pi lo ma aku lo jwa yauk la lo athu wan ta mi le lo akhan na de yauk la de phone ji de ba ka pyo ba yi khle ga le saka pyo de khle ga tu ma khwe na kaung shi de shamla myo ko twa jin ne lo apwa ko pyo pyo ni de bi me phwa ye phit tu ga le tu ba pyo ni le so ra ko ai rong ga tabaw ma paok khe ba u အခုသူပြန်ဝင်စားရတယ်ဆိုတော့ဖုန်းတော်ကြီးထက်ကလုံးကိုနေမဗုဒ္ဓကျောင်းရဲ့အကြီးအကဲဖြစ်နေတိဘက်ဘာသာရေးကောင်းဆောင်ဒလိုင်လာမာက2013ခုနှစ်မှာတင်မြှောက်ခဲ့တာပါ။နောက်နှစ်နှစ်အကြာ2015ခုနှစ်မှာတော့ဆရာတော်ပြန်လွန်သွားတာဖြစ်ပါလေ။ဟာဝိုင်ကျွန်းမကြီးရဲ့တဝက်ကျော်နေရာယူထားပြီးတော့ပင်လယ်ရေမြင့်နေပြီးအထက်ပေလေးတောင်ကျော်မြင့်တဲ့မောင်နာလိုဟာမိတော်ပောက်ကွဲမှုကလူများနေထိုင်တဲ့နေရာထိရောက်လာမလားဆိုတာစောင့်ကြည့်နေခဲ့ကြရပါတယ်။ချက်ချင်းတော့မိတော်ပောက်တဲ့တောင်အောင်နေထိုင်သူတွေအိမ်နေရာရွှေ့ပြောင်းဖို့မလိုဘူးလို့ကျွမ်းကျင်သူတွေကပြောခဲ့တာပါ။သူတို့အတွေ့အကြုံအရတော့မိတော်အခြေအနေနဲ့ချော်ရည်ဘူးလမ်းကြောင်းချက်ချင်းပြောင်းနိုင်လို့ဒီသာစောင့်ကြည့်ဖို့ပြောခဲ့ပါတယ်။အနည်းနာကလူတွေရွှေ့ပြောင်းစရာမလိုသေးပေမဲ့လည်းအရေးပေါ်ခလုံးရေးစခန်းနှစ်ခုကိုချက်ချင်းပဲအသင့်ပြင်ထားပေးခဲ့တာပါ။ဒီမိတော်ကမိတော်ရှင်ဖြစ်ပြီးတော့1984ခုနှစ်မှာနောက်ဆုံးတစ်ကြိမ်ပေါက်ခဲ့ပါသေးတယ်ရှင်။နှစ်သက်မ80ကျော်ကကဘာလိတ်ကြီးရဲ့ကြောက်ဖြစ်ရုပ်ကျွင်းဖြစ်ပါတယ်။စပိန်နိုင်ငံကသိပ္ပံပညာရှင်တွေဥရောပမှာရှာဖွေတွေ့ရှိသမျှအကြီးဆုံးဖြစ်တဲ့ဒီကဘာလိတ်ကြီးရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုစပိန်နိုင်ငံအရှေ့မြောက်ပိုင်းကော်ဒနာရိုဒေသမှာတွေ့ရှိခဲ့တာပါ။ဒိုင်နိုဆောရဲ့အသက်ရှင်နေထိုင်ခဲ့တဲ့နောက်ဆုံးခေတ် Cretaceous Scala မှာနေထိုင်ရှင်သန်ခဲ့တာပါ။အရှေ့က12ပေရှိပြီးတော့အလေးချိန်က2တန်ရော့ရော့လေးပါတယ်။ရေကန်လိတ်ဖြစ်ပြီးတော့အရွယ်စားကမီနီကူပါကားတစ်စီးလောက်ရှိပါတယ်။ရေလိတ်ကဥရောပမှာအကြီးဆုံးဖြစ်ပေမဲ့အခုချိန်ထိတွေ့ရှိထားသမျှတွေရဲ့အကြီးဆုံးလိတ်ကြီးကိုတော့အမေရိကန်ပြည်အောင်စုမှာတွေ့ရှိခဲ့တာဖြစ်ပြီးတော့အရှေ့က15ပေအရွယ်စားကတော့ Toyota Corolla ကားအရွယ်ဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ရုပ်ရှင်ကြည့်ရင်ပြောင်မှုပေါက်ပေါက်ဆုံးအဝစားဆိုပြီးတော့ရုပ်ရှင်ရုံကလူခေါ်တော့ရုပ်ရှင်ပြည်သက်လဲဝမ်းသာအရာအပြည့်ရောက်လာကြတာပါ။ဘန်ကောက်မြို့လယ်ကရုပ်ရှင်ရုံကိုလူတွေပုံကြီးပုံလက်တွေနဲ့လာခဲ့ကြတာတွေ့ရပါတယ်။အေယာမတန်ပုံ၊ကတ်ထူပုံ၊ပလတ်စတစ်ပုံစိတ်ထဲစဉ်းစားမိသမျှဘာမှမစို့ပေါပေါဆုပ်ထည့်တဲဖို့ယူလာခဲ့ကြပါတယ်
။ครับผมเพื่อนเป็นคนแนะนําให้มาก็เลยม
าတချို့ဆိုရင်အိမ်မှာအိုးကြီးမရှိလို့ဘုံကြီးကျောင်းသွားပြီးတော့အိုးကြီးတောင်ငှားခဲ့သေးကြပါ။တယောက်ကတော့ဒီကပေါပေါဆုပ်တွေအိမ်ပြန်တဲပြီးတော့အရက်ဝေဖို့စိတ်ကူးနေပါတယ်။အဲ့ဒီတည့်ရဲ့နိုဝင်ဘာလ28ရက်နေ့မှာရုပ်ရှင်လာကြည့်သူတွေကိုထိုင်းခေါ်လွန်ကောက်ကောက်199ဘတ်နဲ့ပေါပေါဆုပ်အဝါစာရောင်းချပေးမယ်။ထဲစရာပုံစံမျိုးစုံစဉ်စဉ်ပန်ပန်စဉ်းစားလို့ရသမျှတယ်လာခဲကြဆိုပြီးတော့လေရုပ်ရှင်ရုံကပရိုမိုးရှင်းလုပ်တဲ့အနေနဲ့တမင်ကြော်ညာပြီးတော့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။ဒီမှာတောင်းထားတဲ့ဘတ်လွိုက်ကောက်ကောက်ကရုပ်ရှင်လက်မှတ်ခါပဲဖြစ်ပြီးတော့ငန်းကြီးကြီးပေါပေါဆုပ်နဲ့စာဖို့အတွက်အေးအေးကိုလည်းစိတ်ကြိုက်တော့ဆိုပြီးတော့ပေးထားပါတယ်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့ social media လူကြီးများသတင်းတူသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြည့်ရှုနားဆင်ကြရမှာပါ။ Korean ဘာသာဝင်တွေနဲ့အထွတ်အမြတ်ပွဲတော်တစ်ခုဖြစ်တဲ့ Christmas ပွဲတော်ဟာကမ္ဘာနေရာဒေသအတိုင်းလှူလို့မှာကျင့်ပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလည်း Christmas ပွဲလမ်းတွေကိုကျင့်ပါနေကြတာပါ။ဒီထဲမှာထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ဆင်နွှဲနေကြပါတယ်။ဒီသတင်းပတ်မန်ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြပါရှင
်။
တနည်းရဲ့ဒီဇင်ဘာလရောက်ပြီဆိုရင်ခရစ်ယာန်ဘာသာဝင်တွေရဲ့ထွတ်မြတ်ထားတဲ့ယေရှုခရစ်တော်မွေးနေ့ခရစ်မတ်ပွဲတော်တွေကိုကမ္ဘာအနှံ့ကျင်းပကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့အချက်ချာကြပြီးလူစီကားတဲ့နေရာတွေမှာလည်းခရစ်မတ်နဲ့နှစ်သက်ကူးပွဲတော်တွေကိုချိတ်ချိတ်ပဲကျင်းပကြပါတယ်။မျိုးမြင့်သူနဲ့တငယ်ချင်းတွေကမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလဲအပတ်ရောက်နေကြသူတွေပါ
ပြောပါရဲတော်လိုက်တင်တွေကလည်းအဆုံပဲမြန်မာပြည်နဲ့နေတော့ကွာဗောဒါမဲ့မြန်မာပြည်လည်းလွမ်းပါတယ်မမြင်ဘူးရလည်းဟုတ်တယ်မစားဘူးတာလည်းစားရတယ်မမြင်ဘူးတာလည်းမြင်ရတယ်ပြီးတော့စိတ်လည်း relax ဖြစ်တယ်လမ်းဆန်းတယ်တော်တော်ကွာတယ်ဗောနော်နိုင်ငံခြားနဲ့အဲ့လိုပြည်တွင်းနဲ့ကြော်လေတော်တော်ကွာတာဗောဟုတ်ကဲ့ဒီအစောနာဟိုမုတ်စီတန်းမှာလေစားခဲ့တယ်တွေ့သည်မအပင်လေစားရလည်းတော်တော်မိုက်တယ်အရန်ပဲ share ပဲဘန်ကောက်လို့နော်မပြောရဘူးအများကြီးပဲအစုံပဲပင်လေစားဆိုလည်းအစုံပဲစားတော့တယ်လည်းတော်တော်ကောင်းတယ်စားလို့လည်းရင်ကောင်းတယ်ဟုတ်ကဲ့
ရီထိုင်းကိုလာလေတဲ့အခိုက်တန့်ပျော်ရွှင်စရာတွေဝဲချင်စရာတွေစားချင်စရာတွေတွေ့ရမြင်ရကြုံရတဲ့အခါမြမပြည်ကမိသားစုတွေတငယ်ချင်းတွေကိုတတိယမိကြတယ်လို့ဆိုပါတယ်
။ဟောမြမပြည်ကတငယ်ချင်းတွေ
လာကြပါ။အ
ိုင်းလာလေကြပါလို့ပြီးတော့ဒီမှာလည်းအရန်နဲ့ကြွားတယ်လေပြီးတော့လူနေမှုစင်တန်းလည်းကြွားတယ်ပြီးတော့သူတို့လည်းရောက်စီခြင်းတယ်။ဘာဖြစ်လို့လဲဆိုတော့မထိတွေ့ဘူးတဲ့အရာတွေကိုဒီဘန်ကောက်မှာအများကြီးထိတွေ့လို့ရတယ်အမြင်လဲကျင်ပဲပြီးတော့မစားဘူးတဲ့စားတော့တွေ fashion တွေဆိုလို့ရှိရင်လည်းရန်လန်းတယ်ပေါ့နော်ပြီးတော့ discount ချတဲ့ sign တွေလည်းအများကြီးပဲအဲ့တော့ကျော်စီတက်တတနဲ့ဝယ်လို့ရတယ်ပေါ့နော်ဟုတ်ကဲ့
ဘန်ကောက်မြို့ကချူရလောင်ကောင်တက်ကတူနဲ့မီဟီရောတက်ကတူမှာတက်ရောက်နေကြတဲ့ဟင်ခန်းနဲ့ဆူဆူတို့တငယ်ချင်းမြောက်ကလည်းဒီခရစ်စမတ်ဈေးပွဲတော်ကိုရောက်လာကြတာပါ။
ဒီမှာအဲ့လိုလွလွလပ်လပ်ပြီးလို့ရှိရင်သွားရတော့ကိုမိသားစုကိုလွမ်းတော့ပေါ့။ဘုံမှာကြာတော့အဲ့လိုစိတ်ကဒီလိုမပြောရဘူးလေလွလွလပ်မှုရအဲ့တော့ဒီမှာကိုကလည်းဒီမှာရောက်နေတော့ကံကောင်းပြီးရောက်တယ်ဆိုမှဟိုအိမ်နဲ့တူတူလဲရရင်ကိုပြောမှာဟုတ်
။လဲတယ်ဆိုပါလေဒီနေ့တကယ်တမ်းတကယ်ချင်းမွေးနေ့ရှိလို့လာတာပေါ့။ဒါပေမဲ့တို့ခေါင်းလည်းပုံမှန်ကတော့ကျောင်းနဲ့အိမ်ပဲ။ဒါပေမဲ့တစ်ခါတလေတလို့လဲရတော့လဲဟိုပျော်တာတော့ပျော်ပါပေါ့နော်။ဒါပေမဲ့အဲ့လိုမျိုးဟိုအိမ်အလူတွေတော့လဲသတိရပါပေါ့။တို့လည်းဘယ်မှမသွားရဘူးဆိုတော့လေ။ဟုတ
် We wish you a Merry Christmas and a Happy New Year.
ပျော်စရာတဲ့ချင်းတန်တွေထိန်းလင်းလှပနေတဲ့မိအောင်စုံတွေကြမှာရှိနေပေမဲ့လေမြမပြည်မာမီးတွေပြက်တာကြောင့်အမောင်ထဲမှာနေနေကြတဲ့မိသားစုတွေအတွက်တော့စိတ်မကောင်းဖြစ်မိတယ်လို့ဆိုကြပါဗျ
ကိုကဖုန်းခေါ်လိုက်တယ်အဆင်မပြေဘူးဒီနေ့ဆိုလို့ရှင်လည်းအမေကဘယ်လိုဘယ်လိုဆိုစိတ်မကောင်းတော့เนาะအဲ့ဆိုပြီးတော့မီးတက်တော့ရန်ကုန်ကအချမ်းမြင့်နေရောပိုဆိုးရယ်ပေါ့တက်လီကမရတော့သူတို့ရနောက်ဆုံးစံစီစေးစားတဲတာတွေကအစဒုက္ခရောက်တာကြားရတော့စိတ်တော့မကောင်းပါတော့စိတ်မကောင်းတာတက်နိုင်ပဲပြီးရင်ကိုတက်နိုင်တဲ့ဘက်ကပဲစိတ်အားလူအားအဲ့လာပဲတက်နိုင်ပါရှင့်စိတ်မကောင်းတာလွယ်ပြီးတော့ဘာမှတော့တိတ်မလုပ်ပေးနိုင်ဘူးပေါ့ဟုတ်
ဒီမှာကြတော့လုံးဝ
ဒီမှာကျွန်မီးဆိုလို့ရှိရင်လည်း24 hour လာတယ်လေနော်လာတယ်ဆိုတော့အဲ့တော့ကျွန်မြန်မာနိုင်ငံကိုလည်းဒီလိုပဲအခုလိုခင်မီတိုးတက်ဖွံ့ဖြိုးပြီးတော့မှ CCC ကတိုက်မြိုက်စွာနဲ့ပေါ့အရင်လိုပဲပြန်လဲပတ်နိုင်အောင်ပေါ့နိုင်ငံခြားသား foreigner tourist တွေလည်းများလာနိုင်တဲ့အခြေအနေမျိုးပေါ့နော်စိတ်ကြလက်ရှားနဲ့အဲ့လိုမျိုးပြန်ဖြစ်စေချင်ပါတယ်လို့ဟုတ်ကဲ့
Oh Christmas tree Oh Christmas tree
မှာရှိနေတဲ့မြန်မာပြည်သားခရီးအမိသားစုတွေကတော့ Christmas ပွဲတော်ကိုရောက်တဲ့အရက်မှာအစင်လာမပြတ်ကျင်းပကြပါတယ
်။ Oh Christmas tree how lovely are thy branches.
ဒီလောကကြီးကိုကျင်ဖို့ခရစ်တော်ရှုဖာခရစ်တော်ရှုဖာပေါ့နော်ဖာမင်းနဲ့ယာတီဖြစ်တဲ့အခါမှာကျွန်တော်တို့ယုံကြည်သူတွေပျော်ရွှင်တယ်လို့တခြားလူမျိုးတွေလည်းအားလုံးတက်ပျော်ရွှင်ဖို့ရန်ဖြစ်တဲ့အခါမှာသူများနိုင်ငံမှာဖြစ်စေဘယ်နိုင်ငံဖြစ်စေပေါ့နော်ကျွန်တော်တို့ကတော့ဘုရားသခင်ကလူတိုင်းကိုချစ်တဲ့ဘုရားသခင်ဖြစ်တဲ့အခါမှာလူတိုင်းကိုပျော်ရွှင်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ခရစ်စမတ်ကိုကျင်းပရခြင်းဖြစ်ပါတယ်လို့အဲဝမ်းစာအတွက်ပေါ့နော်အစီအပြေတဲ့အခါသူများနိုင်ငံမှာလာရောက်တဲ့အခါမှာအဲထိုင်းနိုင်ငံမှာဘာဖြစ်ဖြစ်အဲခရစ်စမတ်ကိုပေါ့နော်တခင်ရှုဖာမွေးဖာရရတီမှာတည်ဆူရတဲ့အတွက်အဲဝမ်းသာတယ်လို့တစ်ဖက်မှာလည်းကျွန်တော်တို့မြန်မာပြည်အတွက်ဆိုတော့အဲအခုချိန်မှာဆိုရင်တကယ်အဲဝမ်းနဲ့ကြည်ကွေးရတဲ့အချိန်ကာလဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့လည်းအဲမြန်မာပြည်မှာပဲနေပြီးမှဒီလိုမျိုးခရစ်တော်ရဲ့အဲခရစ်စမတ်တဲ့ချင်းနေပေါ့နော်ဆိုချင်းပါတယ်ဒါပေမဲ့အဲနောက်အခွင့်အရေးကောင်းတဲ့အခါမှာကျရင်ကျွန်တော်တို့အဲကြီးဆိုချင်တာပေါ့နော်အခုအချိန်မှာတော့ကျွန်တော်တို့အဲဘာပဲဖြစ်ဖြစ်အဲဝန်နေရတယ်ပေါ့နော်ဒါပေမဲ့ပမာပြည်သူပြည်သားတွေလည်းတနည်းချင်းကြရင်တကယ်ပဲအဲကောင်းတဲ့နိုင်ငံတော်ကြီးဖြစ်မယ်ဆိုတော့ကိုကျွန်တော်ယုံကြည်ပါတယ်လို့
မြန်မာပြည်သားတွေကတော့ Christmas ကလာကျော်လွန်ပြီးတဲ့နောက်မကြမီရက်ပိုင်းအတွင်းမှာပဲနှစ်ဟောင်းကုန်ပြီးကူးပြောင်းတော့မယ့်နှစ်သစ်မှာအမိမြန်မာပြည်ကြီးအေးချမ်းသာယာစီဖို့မျှော်လင့်နေကြစေပါမယ်ရှင်
။အော်နှစ်သစ်ကစိတ်ထဲမှာဒီမှာနိုင်ငံကြီးလဲပေါ့နော်လောလောဆယ်တော့ခေတ်ကာလမကောင်းဆိုတော့မြန်မာအေးချမ်းပါစေပြီးကြတော့တိုင်းပြည်သားတွေလည်းဆက်လက်ရအားလုံးအဆင်ပြေပါစေပြီးကြတော့အားလုံးပေါ့နော်အဆင်ပြေပါစေလို့ပဲဆုတောင်းပါတယ်ဟုတ်ကဲ့နေနေကြကြနဲ့ပေါ့နော်ဟုတ်ကဲ့
ဒီမှာလောကယူမိုင်းချက်အစ်စ်တွေပေါ့နော်ပြီးယူမိုင်းချက်အရင်ကမပြီးရရောပြီးကျင်တယ်ပြီးရင်ဒီနှစ်မှာအရင်နှစ်တွေတည်းရှင်လာရင်ကောင်းတဲ့နေပဲကြားကျင်တယ်သူသစ်စိတ်သစ်နဲ့အဲ့လိုပေါ့ဟုတ်လောကဒီတက်တာပဲပို့လို့ရှိ
တယ်ဟုတ်တယ်ဟာရီစုတောင်းကျင်လဲဆိုတော့ကျောင်းပြီးဖို့အဓိကပေါ့နော်ဟိုကအကျောင်းအရင်ပြီးကျင်တယ်ပြီးကျင်တယ်ပြီးတော့ဟိုပေါ့ဒီဘက်မှာအခဲပြီးအလုပ်ရရဲဆိုလဲဟိုဖြစ်တာပေါ့နော်အလုပ်ဆက်လုပ်ဖြစ်မယ်ပေါ့ဒါပေမဲ့အခဲပြီးဟိုမြန်မာနိုင်ငံမှာအဆင်ပြေသွားတဲ့ဆိုရင်လည်းမြန်မာနိုင်ငံအကျင့်ပြည့်လည်းပြန်ပြစ်မယ်ပေါ့နော်ဟုတ်
မြန်မာပြည်ကြီးအများဆုံးငိမ့်ချမ်းပြီးမှတကယ်ပဲအဲတူးတက်တဲ့နိုင်ငံဖြစ်ခန့်စီချင်ပါတယ်ပြီးမှဒီရှစ်အာနာရှင်စနစ်ကလည်းအများဆုံးလွမြောက်ချင်ပါတယ်လို့ဒါမှမဟုတ်ကျွန်တော်တို့တကယ်ပဲအရင်တော့ဆိုပမာပြည်ဆိုရင်ရှိရင်တကယ်နံပါတ်1မှာရှိခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီလိုပဲနံပါတ်1နိုင်ငံပြန်ဖြစ်ဖို့ရန်အတွက်အဲဆူတောင်းပေးချင်ပါတယ်ဆိုပြီးမှကျွန်တော်ညှိကုန်ချွတ်ချင်ပါတယ်
ချောင်းဆောင်သတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်ဗုဒ္ဓနေ့မနေ့ခင်အတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်ဗီအိုအေးမြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းပတ်ဆင်ခဏတွေသတင်းတွေသတင်းဆောင်မတွေကိုကျမတို့ရဲ့ဗီအိုအေးမြန်မာပိုင်းစီစဉ်ရဲ့
ဝေဘာအချံပြူချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဘာအချံပြူလို့ရတော့ကျမတို့ရဲ့အီးမေးလ်လိပ်စာကဘာမီစ် @voanews.com ဖြစ်ပါတယ်သောရရှင်တို့ရဲ့ဝေဘာအချံပေးချက်တွေကိုဗီအိုအေးမြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကပြောပြပေးပါအောင်ရှင်မြန်မာနိုင်ငံမှာသတင်းပတ်တစ်ပတ်အတွင်းဥဟန်တာငိမ့်အပေါ်ဝင်သတင်းသမားလေးဦးကိုထောင်ဒဏ်နဲ့ချမှတ် တင်းသမားများအဖွဲ့ RSF ကအင်္ဂါနေ့မှာကြေညာချက်တစောင်ထုတ်ပြန်တိုက်တွန်းပါတယ်မြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကတင်းသမားတွေကိုအတော်မတဆက်လက်ဖိနှိပ်ဖမ်းဆီးထောင်ချနေတဲ့လောက်ရတွေဟာအလွန်ကိုဆက်ဆုပ်ဖွေရာဖြစ်တယ်လို့RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအကြီးအကဲကပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်တာနဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကန်ခွင့်ပိတ်ပင်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်ရှုံချလိုက်ပြီးအမျိုးသမီးနဲ့မိန်းကလေးတွေကိုဒန်းတူညီမျှရှိတဲ့အဓိပ္ပာယ်ရှိတဲ့ပါဝင်လုံဆောင်ခွင့်နဲ့အပြည့်အဝပေးဖို့အင်္ဂါနေ့မှာတိုက်တွန်းပါတယ်အာဖဂန်နစ္စတန်မှာမိန်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပိတ်ပင်တာတက္ကသိုလ်တက်ခွင့်ပိတ်ပင်တာတွေအပြင်ဒါရီဟာလူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားနိုင်တာမှုတစားတက်စားယော်နယ်လာတာကိုဖော်ပြနေတယ်လို့နှုံညုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကသဘောတူထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်နိုင်ငံတဝန်းရပ်ပေါင်းတရာကျော်လာပြီဖြစ်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူတွေထဲမှာတည်ထံပြစ်ချခံထားရသူအနည်းဆုံး100ရှိတယ်လို့အော့စလိုအခြေစိုက်အီရန်လူအခွင့်အရေးအဖွဲ့IHR ကအင်္ဂါနေ့မှာထုတ်ပေါ်ပြောဆိုပါရယ်ဒီလအစောပိုင်းတုန်းမှာတော့ဆန္ဒပြပွဲတွေနဲ့ဆက်တက်တဲ့လူငယ်နှစ်ယောက်ကိုအီရန်အာဏာပိုင်တွေကကျူပိကွဲမြက်ခဲ့ပါတယ်ဒါဟာဆန္ဒပြသူတွေကိုအရှိန်မြှင့်နှိမ်နှင်းလာတဲ့အာဏာပိုင်တွေကလူတွေကိုကြောက်စိတ်ဝင်သောအောင်ရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်တဲ့အကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါရယ် IHR ကထုတ်ပြန်တဲ့သေတံချခံနိုင်ရတဲ့ခြေရှိတဲ့လူတရာထဲမှာအမျိုးသမီး9ဦးပါဝင်ပြီးသေတံအမိန့်ချခံထားရသူအနည်းဆုံး12ဦးပါဝင်ပါတယ်တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok တွေကို American Outlet တို့ရဲ့ဖုန်းတွေမှာအသုံးပြုခွင့်ပိတ်ပင်လိုက်တယ်လို့ Outlet တို့အုပ်ချုပ်ရေးယုံကပြောဆိုပါတယ်။ American အစိုးရနဲ့ဆက်ဆက်နေတဲ့ပစ္စည်းအလုံးမှာပိတ်ပင်မဲ့ဥပဒေတရားကိုမကြခင်ထွက်လာတော့မယ်လို့လည်းပြောဆိုပါတယ်။လုံခြုံရေးနဲ့ပတ်သက်ပြီးအန္တရာယ်များလာတဲ့ Outlet တို့ရဲ့ကြီးကြပ်မှုအောက်က Electronic ပစ္စည်းတွေအလုံးကနေ TikTok တွေကိုပယ်ဖျက်ဖြစ်ဖို့ Outlet တို့အမတ်တွေနဲ့ဝန်ထမ်းတွေအားလုံးကိုအုပ်ချုပ်ရေးအဖွဲ့အကြီးအကဲ CEO ကအင်္ဂါနေ့မှာအကြောင်းကြားခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမှုချော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Kun နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line to meter 1925 32 line meter 190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျွန်မသင်္ကီထိုက်ပ
This program has come to you from the Voice of America, Washington.